Papua New Guinea နိုင်ငံ မှာ မြေပြို ချမှု အခြေအကျ ခြုံရတာ ကြောင့် တည် ဆုံးသူ အရေ အတွက် ဟာ ခန့်မှန်းခြေ 680 ကျော် အထိ ရှိ မယ် လို့ နိုင်ငံ တကာ ရွှေ့ပြောင်း နေထိုင် သူ များ ဆိုင်ရာ အဖွဲ့ IOM က ပြော လိုက် ပါတယ် တောက် ကြာ နေက အင်ဂျင် 150 ကျော် မြေပြို ရဲ့ အထဲ မှာ ပါ သွားတဲ့ ရန်ပါလီ ချေး ရွာ နဲ့ အင်ဂါ ပြည် နယ် က တည် ဆုံး သူ တွေ ကို ထည့် သွင်း တော့ ချက် ပြီး ခန့်မှန်း ထားတာ လို့ လည်း IOM ရဲ့ ဒေသ ဆိုင်ရာ ထောင်ဝန်ခံ Sahan Atropak က ပြော ပါတယ် အစောပိုင်း ခန့်မှန်းချက်တွေ မှာ တော့ အင်ဂျင် 60 လောက် မြေပြို ရဲ့ အထက် ပါ သွားပြီးတော့ တည် ဆုံးသူ အရေ အတွက် 100 ကျော် မယ် လို့ အနာပိုင် တွေ က ခန့်မှန်း ခဲ့ ကြတာ ပါ တနင်္ဂနွေ နေ့ အထိ တည် ဆုံးသူ အလောင်း 6 လောင်း နဲ့ 6 လောက် တစ်ဖက် ကိုသာ ကယ်ဆယ် ရေး တွေ က ရှာဖွေ တွေ့ ရှိ ထား တာ ဖြစ် ပါတယ် အသက်မသေး လွတ်မြောက် ခဲ့ တဲ့ သူတွေ ကို စိတ် ချ မယ် ပေး လို့ ရ နေရ တွေ ကို ရွှေ့ပြောင်း ပေး ထား ပြီးတော့ ပေး 20 အစိတ် လောက် အပြည့်စီး တွေ နဲ့ နှိမ့်မြုပ် သွား တဲ့ အထက် မှာ အသက် ရှင်ရန် ပြန် တွေ့ ဖို့ အလားအလာ သိမ့် မ ရှိ ဘူး လို့ ကယ်ဆယ် ရေး တွေ က ခန့်မှန်း ထား ကြောင်း လဲ IOM ဒေသခံ ယုံ အကြီးအကဲ က ပြော ပါတယ် ခင်ဗျာ